ပြီးခဲ့တဲ့ရက်ပိုင်းတွင်ရခိုင်ပြည်နယ်မှာဖြစ်ထားတဲ့ပဋိပက္ခတွေကြောင့်သေဆုံးသူပေါင်း60ကျော်ရှိသွားပြီဖြစ်ပြီးဒုက္ခရောက်နေသူတွေအတွက်အစားအသောက်နဲ့အကူအညီတွေကိုပေးနေတယ်လို့ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်နေရထိုင်ရအတွက်စီစဉ်ပေးနိုင်ဖို့ကိုလည်းစပြီးဆောင်ရွက်နေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ကပရာဟိတအဖွဲ့တစ်ခုကလည်းဆေးရုံတက်နေရသူတွေတခြားဒုက္ခရောက်နေသူတွေအတွက်အကူအညီတွေကိုပေးအပ်နေပါတယ်။ဒီအခြေအနေတွေကိုဘန်ကောက် VOA ရုံးခွဲကနေဆက်သွယ်စုံစမ်းထားတဲ့မတ်စုမြတ်မုံကပြောပြပေးပါရှင်
။ဟုတ်ပါပြီ။ဒီကနေ့တောက်ကြနေ့မှာတော့ရခိုင်ပြည်နယ်ဘက်မှအခြေအနေတွေငြိမ်သက်နေပါတယ်။ဒါပေမဲ့အောက်တိုဘာလ22ရက်နေ့ညပိုင်းကစပြီးတော့ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်မင်းပြမြောက်ဦးမြေပုံကြောက်ဖြူကြောက်တော်ရသေးတော်မြို့နယ်တွေမှာတေဆုံးဒဏ်ရာရသူပေါင်းရှိသွားပြီလို့ရခိုင်ပြည်နယ်သတင်းထုတ်ပြန်ရေးအဖွဲ့အတွင်းရေးမှူးဦးဝင်းမြိုင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဖြစ်စဉ်စဖြစ်တဲ့နေရာနေစာပြီးတော့ကြောက်မြို့နယ်ပေါ်ရသေးတော်နဲ့ကြောက်တော်ကအပါအကြာ33မားက360နဲ့31ဖြစ်ပြီးခု
ဟုတ်ကဲ့ပါအဲ့ဒါကနှစ်ဖက်စလုံ
းပေါ့နောက်မျိုးသမီးက၄ဦးဖြစ်စဉ်တစ်ခုလုံးရဲ့သိဆုံးတဲ့လူကြီးရေပေါ့ခင
်ဗျပဋိပက္ခတွေပြန်လဲဖြစ်ပွားခဲ့တဲ့မြို့နယ်တွေအားလုံးမှာဒုက္ခရောက်နေသူတွေအတွက်အစားအသောက်အကူအညီတွေကိုပြည်နယ်အစိုးရကစတင်ပေးနေပြီဆိုတာကိုလည်းဥဝင်းမြန်ကအခုလိုပြောပါတယ
်လောလောဆယ်တော့အခုခရိုင်အုပ်ချုပ်ရေးမှူးကတော့မြေပေါ်မှာထိုင်ပြီးတော့အဲလိုအပ်တာတွေကိုကူညီဆောင်ရွက်ပေးနေတယ်ကျန်တာကတော့မြို့နယ်အုပ်ချုပ်မြို့နယ်တိုင်းမှာတော့သူအုပ်ချုပ်ရေးမှူးတွေမှာအရင်တည်းကကျွန်တော်တို့အရင်ဖြစ်စဉ်တွေကတူတင်ပို့ထားတဲ့ဟာတွေရှိတယ်ဒါတော့အဲ့ဒီမှာသူတို့မှအကုန်လုံးစားရစရာတောက်စရာတွေအကုန်လုံးလုပ်ထားပေးပြီးသားအဲ့ဒီကနေသူတို့ကူညီနေပါတယ်။နေရေးထိုင်ရေးကတော့အခုမှဖြစ်တယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီမှာသူတို့မြို့နယ်အုပ်ချုပ်ရေးမှူးကသူတို့စီစဉ်ပေးလို့ရှိပါတယ်။အဲ့ဒီမှာတာဝန်ကျတဲ့လူညွန်ရေးအဖွဲ့တွေရောမြို့နယ်အုပ်ချုပ်ရေးမှူးတွေရောသူတို့ဆောင်ရွက်ပေးလို့ရှိပါတယ်ခင်ဗျာ။ကျွန်တော်တို့ကဟိုအစိုးရအဖွဲ့ဆိုတော့ဇက်လိုက်တာတွေပါတယ်မရှိပါဘူး။နှစ်ဖက်လုံးကိုပဲပေးပါတယ
်။လက်ရှိမှာတော့ကူညီကယ်ဆယ်ရေးအတွက်အစိုးရအဖွဲ့တွေနဲ့တခြားနိုင်ငံကအကူအညီပေးရအဖွဲ့တွေပူးပေါင်းပြီးတော့ဆောင်ရွက်တာမရှိသေးဘူးလို့လည်းဆိုပါတယ်
။လောလောဆယ်တော့ဘာမှမတိရသေးဘူး။မတိရသေးဆိုတော့သူတို့လည်းအခုအဲ့ဘက်ကဟိုမမျော်လင့်မဲပြန်ဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ကဒီဘက်ဖြစ်နေတဲ့ဟာတွေပဲပြီးပြီဆိုပြီးတော့နောက်ထပ်ဖြစ်တာတွေကမမျော်လင့်မဲဖြစ်သွားတဲ့ခါကျတော့လောလောဆယ်ဒီမှာပဲပုံနေတာပေါ့အဲ့ဘက်တွေကသွားဖို့စီစဉ်နေပါပြီ။အခုတက်ချင်နေအဖွဲ့တွေကတော့ပဲအခုပဲကျွန်တော်တို့ပြည်နယ်ရုံးမှာသူတို့ဆောင်ရွက်နေပါတယ်အဲ့ဒါကြီးစေစေကြီးပစ္စည်းတွေလို့ပေါ့
ပြည်နယ်အစိုးရရဲ့စည်ရင်းတွေအရအခုတစ်ခေါက်ထပ်ဖြစ်တဲ့ပဋိပက္ခတွေကြောင့်ဒုက္ခရောက်နေသူပေါင်း4000ဝန်းကျင်လောက်ရှိတယ်လို့ပြောပါတယ်။အခုလိုဒုက္ခရောက်နေကြသူတွေအတွက်ရခိုင်ပြည်နယ်ကပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ဝန်လက်ကျေးလက်ဒေသဖွံ့ဖြိုးရေးဖောင်ဒေးရှင်းကလည်းအကူအညီတွေကိုပေးနေပါတယ်။ဝန်လက်အဖွဲ့ပြောခွင့်ရသူကိုခိုင်ကောင်းဆန်ကသူတို့ဘလို့ကူညီနေတယ်လဲဆိုတာကိုအခုလိုရှင်းပြပါတယ်
။ဝန်လက်ဖောင်ဒေးရှင်းကနေပြီးတော့လူငယ်20ကနေ30လောက်ထိရပါလေကျွန်တော်တို့ကွင်းစင်းပြီးတော့အလူခံပါတယ်ရတဲ့အလူငွေတွေကိုကျွန်တော်တို့ဒီစစ်တွေမျိုးပြည်သူဆေးရုံမှာရောက်ကြည့်နေတဲ့ရသေးတော်မျိုးနဲ့ကြောက်တော်မျိုးနဲ့မြောက်ဦးမျိုးနဲ့နောက်ပြီးတော့ဒီမင်းပြားပေါ့နော်အဲ့ဒီမျိုးတွေကလာတဲ့လူနာတွေပေါ့နော်ဒီစစ်ကူးကခံနေရတဲ့လူနာတွေနောက်ရန်ကုန်ကိုပို့နေရတဲ့လူနာတွေအဲ့ဒါတွေကိုကျွန်တော်တို့ကငွေကျေးတော့လှူဒန်းပါတယ်ဒီနေ့မှာဆိုရင်ကျွန်တော်တို့ဒီကြောက်ဖြူမျိုးကိုဝန်လက်ဖောင်ဒေးရှင်းကဒါရိုက်တာဦးဆောင်ပြီးတော့มาတောင်းနေပါတယ်။ဘာကြောင့်ဆိုတော့ကြောက်ဖြူမှာမိလောင်ခံထားရတဲ့မိသားစုတွေရှိပါတယ်။နောက်ဆေးုံတက်နေရတဲ့လူနာတွေရှိတယ်။နောက်ကြောက်တော်မြောက်ဦးကိုလည်းကျွန်တော်တို့အဲ့လိုပဲဆေးုံတက်နေရတဲ့လူနာတွေရောမင်းချိုးခံရတဲ့ဒီဒုက္ခတွေတွေရောကျွန်တော်တို့စစ်တွေမှာလူကံကောက်ပြီးတော့มาအဲ့ဒီကိုတော်လူတန်းနေပါတယ်ခင်ဗျ
။ဒီရပိုင်းပြန်ဖြစ်တဲ့ပဋိပက္ခတွေကြောင့်ဆေးုံတွေမှာကုသမှုခံရနေသူပေါင်း50လောက်ရှိတယ်လို့လည်းဝန်လက်အဖွဲ့ကဆိုပါတယ်။
ကြောက်ဖြူမျိုးနဲ့မြေပုံမျိုးနဲ့နောက်ပြီးတော့စစ်တွေမြောက်ဦးနောက်ပြီးတော့ရသေးတော်နင်းများပါခင်ဗျကြောက်တော်ရောပါပါတယ်ခင်ဗျလူနာ50လောက်ရှိပါတယ်
အဲ့တော့သူတို့ကရောဘလို့ဒဏ်ရာတွေရတာများပါလဲရှင
့်ဟိုအဲ့ဒီမှာဓာတ်ဒဏ်ရာတချို့ပါတယ်နောက်ပြီးတော့ဂျင်ဂလီလို့ခေါ်တယ်များနဲ့ပြစ်တဲ့ဒဏ်ရာနောက်မိနဲ့ပြစ်ခံရတဲ့ဒဏ်ရာပါပါတယ်နောက်ကြီးစံထိတဲ့လူနာတွေလည်းပါပါတယ်ခင်ဗ
ျကြီးထိတယ်ဆိုတော့ကြီးကဘယ်သူပြစ်တာပါလဲရှင့်
များနဲ့ဆိုတော့လေလူနာနဲ့ပါလာတဲ့လူတွေကိုနိုင်ကသူတို့ကပြောရခက်တယ်လို့ပြောပါတယ်ဒါပေမဲ့မနေ့ကကြောက်တော့မှဖြစ်တဲ့ဟာဆိုရင်ဒီစစ်တပ်ကပြစ်တယ်ဆိုတဲ့တင်ရခိုင်ခိုင်လုံလုံတွောနေကြပါတယ်ခင်ဗ
ျရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေကိုတက်ဆိုင်ရာကထိထိရောက်ရောက်အရေးယူသွားမယ်လို့သမရယုံကကြာတာပြည်နေတုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါအပြင်ပဋိပက္ခတွေရဲ့နောက်ွယ်ကနေကြိုးကင်လှုပ်ရှားနေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေရှိနေတာကိုလည်းပေါ်ထုတ်ပြီးတော့ဥပဒေအရအရေးယူသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်